အမေရိကန်ပြည်ထောင်စုရဲ့ဇူလိုင်လ၄ရက်လွတ်လပ်ရေးနေ့ဟာဆိုရင်အများပြည်သူအားလိုက်ရဲ့အဖြစ်သတ်မှတ်ပြီးမိသားစုတွေမိတ်ဆွေတွေနဲ့အတူအသားကင်စားကြမိရောင်စုံမိရှူမိပန်းတွေပြစ်လွတ်တာတွေကိုကြီးစုကြတာဟာအစဉ်အလာတစ်ခုဖြစ်ပါတယ်။ဒါပေမဲ့ကိုဗစ်ကာယောဂါကြောင့်ကုန်ပစ္စည်းထုတ်လုပ်ပြန်ပြေးမှုအခက်အခဲတွေဆက်လက်ကြုံတွေ့နေရတာကြောင့်ဒီနှစ်တချို့မြို့ကြီးတွေမှာမီးရှူမီးပန်းတွေပြစ်လို့ဖို့အခက်အခဲကြုံတွေ့နေကြရပါတယ်။အရီဇိုနာပြည်နယ်ဖိုနစ်မြို့မှာဆိုရင်လေမီးရှူမီးပန်းတွေအလုံးလောက်အချိန်မီမရတဲ့အတွက်ကြောင့်လွတ်လပ်ရေးနေ့အခမ်းအနားမှာမီးရှူမီးပန်းပြစ်လွတ်တဲ့အစီအစဉ်၃ခုကိုရုပ်သိမ်းလိုက်ရပါတယ်။တနိုင်ငံလုံးမှာတရုတ်နိုင်ငံကပေးပို့တဲ့တင်မော်ထဲမှာရှိနေတဲ့အတွက်ကြောင့်ကန်ဆတ်ပြည်နယ်အော်တဝါမြို့မှာလည်းမီးရှူမီးပန်းလွတ်တဲ့အစီအစဉ်ကိုအခုလွတ်လပ်ရေးနေ့အစားလာမယ့်အမေရိကန်အလုံသမားနေ့စက်တင်ဘာလ9ရက်နေ့ကျမှပြုလုပ်ဖို့ရွှေ့ပြောင်းလိုက်ရပါတယ်။တင်မော့တင်ပို့ကတွေကလည်းဈေးကြီးကုန်ကြောင်းနဲ့2019ခုနှစ်ကကုန်တစ်တာတစ်လုံးကိုဒေါ်လာ1000နီးပါးရှိရာကနေဒီနှစ်မှာတော့3600လောက်ကိုဈေးထောင်တက်သွားတယ်လို့အမျိုးသားမီရှူမီပန်းအသင်းကိုယ်စားလှယ်က VOA ကိုပြောပါတယ်ခင်ဗျာ။